အမေရိကန်ကအဆိုပြုထားတဲ့အပြစ်ရရေးသဘောတူညီချက်အပေါ်အစ္စရေးရဲ့တုံ့ပြန်ချက်ကိုစောင့်ဆိုင်းနေကြောင်းဟမတ်စ်အဖွဲ့ကဒီကနေ့ဇူလိုင်လ9ရက်နေ့မှာပြောပါတယ်ကိုလာကြာလာပြီဖြစ်တဲ့ဂါဇာစစ်ပွဲဆုံးတိုက်ရေးအတွက်အမေရိကန်တင်သွင်းတဲ့အဆိုပြုချက်ကိုလက်ခံပြီး9ရက်ကြာမှအခုလိုပြောကြားလိုက်တာပါသူတို့ဘက်ကတုံ့ပြန်ချက်ကိုကြားဝင်စစ်ဆက်ပေးသူတွေထံကတဆင့်အသိပေးအကြောင်းကြားထားပြီးဖြစ်တဲ့အတွက်အစ္စရေးရဲ့တုံ့ပြန်ချက်ကိုစောင့်နေကြောင်းအမည်မဖော်လိုတဲ့ဟာမတ်အဖွဲ့အရာရှိတဦးကရိုက်တာသတင်းဌာနကိုပြောပါတယ်အဆင့်30ပါတဲ့ပါလက်စတိုင်းဒေသဆိုင်ရာအဆိုပြုချက်ကိုမေလကုန်ပိုင်းမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတင်ပြခဲ့တာဖြစ်ပြီးဒီကိစ္စသဘောတူညီချက်ရရှိရေးအတွက်ကာတာနဲ့အီဂျစ်နိုင်ငံတို့ကကြားဝင်ဆက်ဆံညှိနှိုင်းပေးနေပါတယ်။ဆိုပြချက်အရဂါဇာမှာဖြစ်နေတဲ့စစ်ပွဲတွေအဆုံးသတ်ပြီးဟာမတ်စ်ဘက်ကဖမ်းဆီးတင်သိမ်းထားတဲ့ဒဇာဂန်120လောက်ပြန်လွတ်ပေးဖို့အတွက်ရည်ရွယ်တဲ့အဆိုပြချက်ဖြစ်ပါတယ်ခင်ဗျာ။